မနေ့ကကျင်းပတဲ့ကမ္ဘာဖလားပွဲစဉ်မှာပေါ်တူဂီနဲ့မော်ရိုကိုပွဲမှာပေါ်တူဂီကတကူကူမရှိနဲ့အနိုင်ရသွားပါတယ်။ပေါ်တူဂီအတွက်ဒီဂိုးကိုရော်နယ်ဒိုကပွဲဆက်ပြီး၄မိနစ်ကြာမှသွင်းယူလိုက်တာပါ။မော်ရိုကိုအသင်းဟာကစားတဲ့နေရာမှာပေါ်တူဂီရဲ့ခြေတာပြီးအာတုံခွန်ဆိုင်ကစားနိုင်မယ်မဲ့ဂိုးသွင်းမသေးချတဲ့အတွက်ပြန်လည်းမခြေပနိုင်ဘူးဖြစ်သွားပါတယ်။ဒုတိယပွဲစဉ်ဖြစ်တဲ့ဥရုဂွေးနဲ့ဆော်ဒီအာရေဗျပွဲစဉ်မှာတော့ဥရုဂွေးအသင်းတိုက်စင်မှုဆွာရက်စ်ကတကူတဲ့သောအနိုင်ဂိုးကိုပထမပိုင်း၂မိနစ်မှာပဲသွင်းယူခဲ့တာပါ။တတိယပွဲစဉ်အီရန်နဲ့စပိန်တို့ပွဲမှာလည်းတကူကူမရှိနဲ့ပဲစပိန်အသင်းကလည်းအနိုင်ရသွားပါတယ်။ဘသူမှဂိုးမသွင်းနိုင်မဲ့ပထမပိုင်း45မိနစ်သာပြီးဆုံးသွားတာပါ။54မိနစ်မှာစပိန်အသင်းအတွက်အနိုင်ဂိုးကိုဒီဂိုကော့စတာကတွင်းယူလိုက်တာဖြစ်ပါတယ်။